ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ဟာမက်စ်တွေပေါ်မှာအစ္စရေးရဲ့တိုက်ခိုက်နေတဲ့ပုံစံဟာမျိုးဆက်သစ်တွေကြားမှာအမုန်းတရားတွေအမြင့်တွေ့စီနိုင်တယ်လို့ဥရောပသမ္မတ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဂျူးဆက်ဘော်ရစ်ကဒီကနေ့ပဲပြောလိုက်ပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးဣသရေလ်ကနဲ့ပါလက်စတိုင်းထိပ်တန်းတန်တမန်ရီယယ်အယ်မာလ်ခီရုနဲ့ EU ဝင်ကြီးတွေရဲ့တီးခြားတွေ့ဆုံဆွေးနွေးပွဲမတိုင်ခင်မှာပဲအခုလိုပြောလိုက်တာလည်းဖြစ်ပါတယ်
။ We have in mind what Hamas is, what Hamas has done. And certainly we reject and we condemn. But the peace and stability
ဟာမက်ဆိုတာဘလို့လူတွေသူတို့ကဘာတွေလုပ်ခဲ့တယ်ဆိုတာတွေကိုကျွန်တော်တို့စိတ်ထဲမှာမှတ်ထားပါတယ်သူတို့လုပ်ရက်တွေကိုလက်မခံသလိုရှုတ်ချပါတယ်ဒါပေမဲ့ငြင်းချင်းရင်းနဲ့တည်ငြိမ်ရေးကိုစည်ရင်းနဲ့တိဆောက်လို့မရနိုင်သလိုအခုလိုပုံစံမျိုးနဲ့လည်းမဖြစ်နိုင်ပါဘူးလို့ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဘော်ရက်ကသတင်းတောက်တွေကိုပြောခဲ့တာပါဂါဇာမှာအရက်သားတိဆုံမှုတွေများပြားနေတဲ့အပေါ်ဝေဖန်နေတဲ့အနောက်နိုင်ငံတွေကအရာရှိတွေထဲမှာ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲလည်းအပါအဝင်ဖြစ်ပါတယ်ဟာမက်စ်ထိန်းချုပ်ထားတဲ့ဂါဇာဒေသကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ကြဲ့အရာစစ်ကြောင်အမျိုးသမီးနဲ့ကလေးတွေအများစုအပါအဝင်ပါလက်စတိုင်းအနည်းဆုံး 25,105 ဦးသေဆုံးခဲ့ကြောင်းပြောဆိုထားပါတယ်ဒါပေမဲ့သေဆုံးသူစီးရင်မှာဟာမက်စ်အရေးအတွက်နဲ့အရက်သားအရေးအတွက်ကိုခွဲခြားဖော်ပြထားခြင်းမရှိပါဘူးတိမ်နဲ့ချီတဲ့အရက်သားတွေဟာအမိုးကာမရှိစားစရာမရှိစေဝါမရှိဘဲနဲ့ဘုံကျဲမှုတွေကြားမှာဘလို့နေနေကြရပါတယ်နေစဉ်နဲ့အမျှအရက်သားတွေဘလို့အသက်ခံနေရတယ်ဆိုတာကိုပြောပြစရာစကားလုံးမရှိတော့ပါဘူးလို့လည်းဥရောပသမ္မတနိုင်ငံခြားရေးမူဝါဒအကြီးအကဲကပြောထားပါသေးတယ်ဣသရေလ်ဘက်ကတော့ဟာမက်စ်စ်သွေးကြွတွေကလူနေရပ်ကွက်တွေအောက်မှာဆက်သွယ်ရေးဆိုင်ရာဥမင်နှိုင်းကောင်းတွေကိုရည်ရွယ်ချက်ရှိရှိတိဆောက်ပြီးတော့တိုက်ခိုက်နေတဲ့အတွက်ကြောင့်မို့လို့အရက်သားတွေကိုအန္တရာယ်ဖြစ်ရတာလို့တုံ့ပြန်ထားပါတယ်ရှင်